သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါချင်းဒီမှာဆိုလို့ရှိရင်မျက်နှာကခရိုင်မျိုးလေးပေါ့ဆိုတော့အရာခရိုင်မျိုးလေးတစ်မျိုးဖြစ်တယ်ငါဆိုတော့ငင်းချမ်းနဲ့ပါတယ်ပါတာပေါင်းဆိုအဓိကခရစ်ယာန်ဘာသာရှိတယ်ဗုဒ္ဓဘာသာရှိတယ်ဒီတော့ရိုးရာနတ်ပါတာကိုကိုရတဲ့တွေရှိတယ်ဆိုတော့ငင်းငင်းချမ်းချမ်းနဲ့တိတိမြင့်မြင့်နဲ့အားလုံးနေကြတယ
်မြန်မာနိုင်ငံအနောက်မြောက်ပိုင်းချင်းပြည်နယ်ကလူငယ်တဦးရဲ့သူ့မြို့အကြောင်းပြောပြနေတဲ့စကားသံမှာတောင်ငုံတောင်နှံတွေမြို့ရပလာတောင်ရလောက်ကင်သူတွေဝါဥလောက်ကင်သူတွေနဲ့တိုးတက်မှုအရှိန်ကောင်းလာတဲ့မြို့အဖြစ် NLD အစိုးရလက်ထက်မှာသတ်မှတ်ခံထားရတဲ့မင်းတက်မြို့ကလေးအကြောင်းပဲဖြစ်ပါတယ်ဒါပေမဲ့ဖေဖော်ဝါရီလ1ရက်မှာနိုင်ငံတော်အာဏာကိုစစ်တပ်ကအတ္တမသိမ်းယူပြီးနောက်ပိုင်းမှာတော့မင်းတပ်မျိုးဟာမြို့လုံးကျွတ်ထွက်ပြေးရတဲ့အခြေအနေကိုပြောင်းလဲသွားခဲ့ပါတယ်။ချင်းပြည်နယ်ရဲ့ဖွံ့ဖြိုးမှုလမ်းစပေါ်လာချိန်မှာအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုကြုံတွေ့ခဲ့ရပုံနဲ့ပတ်သက်ပြီးဒေသခံအမျိုးသမီးတဦးကအခုလိုဆိုပါတယ်။
ဟိုဖေဖော်ဝါရီလ1ရက်အာဏာစတဲ့နေ့အချိန်ကနေခုနကအထီးရတော့ဟိုဟာမမရောမလို့ခြားကြသေးဘောနော်မြို့တင်းမှာဟိုဆာရှီယနေရနေစာရတို့ဟိုဆနာပြရာတွေလုပ်တယ်တချို့ CDM တွေဟိုဆောက်ဝင်ကြတယ်ဘောနော်မြို့တွေလုံလာတယ် AP လာ74ရလုံးဖြစ်မထင်နဲ့ဆက်နေစာပြီးတော့အပြစ်ခတ်တူပါရီကဟာဖြစ်လာတော့လေတော်တော်လေးဟိုစောက်ရင်ပုံဖုတ်ကြရပေါ့ဒီမှာတို့အဲ့မြို့ထင်းမှာအဲ့မှာလက်နဲ့ကြည့်ဟိုပစ်ခတ်ကြတာရောရှိရဲအဲဟိုတနက်နဲ့ပစ်တာရောရှိရဲအမျိုးဖြစ်လာတဲ့ခါကျတော့ဟိုတချို့ကတော့အဲ့မှာစားပြီးတော့ဟိုရွာဖက်တူသွားတဲ့ခါကျရှိရဲတော်တော်များများအဲ့ချိန်မှာတော့ဟိုရွာဖက်တူပြီးတာဒီဘာတွေကမရှိသေးဘူးမြို့ပေါ်အိမ်မှာပဲအဲ့လိုပဲပုံအောင်လို့ဟိုနေကြသေးတယ်ကတော့တုံးလေးရက်လောက်ကတော့သူဟိုတပွက်ထစ်သေးတယ်ဒီရက်နောက်မှာသူဟိုကျင်းနေသွားတာပေါ့နော်ကျန်နေပြောင်းတော့ကျန်ထစ်တဲ့အချိန်မှာကျတော့အဲ့မှာဒေါ်လေးအလုံးမိသားပါပဲတမျိုးလုံးမိသားလို့ပြောမှာပေါ့အဲ့မှာအကုန်လုံးထွက်ပြေးရတယ
်စစ်ကောင်စီဟာငင်းကျဲစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာအာဏာဖီဆန်သူတွေကိုလိုက်လံဖမ်းဆီးတာဆန့်ကျင်သူတွေရဲ့နေအိမ်ကိုဖျက်ဆီးတာလူနေရပ်ကွက်နဲ့ခြေရွာတွေတဲကို6လက်ပစ်ခတ်တာစတဲ့အမှုအကျင့်မျိုးစုံကိုချင်းပြည်နယ်အပါအဝင်နိုင်ငံတော်မှာပြုလုပ်နေခဲ့ပါတယ်ကြအပြင်ချင်းပြည်နယ်ကမြို့နယ်တွေထဲမှာလည်းလက်နက်ကင်ပြီးစာတင်ကျောင်းတွေမှာတက်ဆွဲထားကြပါတယ်။ညအချိန်ရောက်ရင်လူနေရပ်ကွက်ကို6လက်ပြစ်ခတ်တာတွေကလည်းချင်းပြည်နယ်မှာညတိုင်းလိုလိုကြုံတွေ့နေကြဖြစ်စဉ်တွေပါ။ဒီအခြေအနေတွေကိုမခံမရနိုင်ကြတဲ့ချင်းလူငယ်တွေကပြည်သူတွေကိုကာကွယ်ပေးနိုင်မှုအတွက်ချင်းပြည်နယ်ပြည်သူကာကွယ်ရေးတပ်ဖွဲ့ချင်းလန်ဒီဖ ens force ကိုမြို့နယ်ကိုကိုမှာဖွဲ့စည်းပြီးစစ်ကောင်စီကိုရရလက်နဲ့ဆွဲကင်စတင်တော်လှန်ခဲ့ကြပါတယ်။ဒီကနေတစဉ်တိုက်ပွဲကြီးငယ်တွေနဲ့ချင်းပြည်နယ်ဟာစစ်မီလီယံနဲ့မှတစတစလောင်ကျွမ်းလာခဲ့ပါတယ်။ဒီလိုဖြစ်ရတွေကြောင့်စစ်ကောင်စီတပ်တွေပေါ်ပြည်သူတွေအနေနဲ့ယုံကြည်မှုမရှိတော့ဘူးလို့ချင်းပြည်နယ်ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တဦးကပြောပါတယ်။
အဓိကဒါကြောင့်ကျွန်တော်တို့ကိုယ့်ရဲ့နေအောင်ပြန်မသွားရသေးလေဆိုရှင်းပါလေဟိုစစ်တပ်ကရှိနေလို့ပေါ့မြင့်တမ်းလာဆိုတော့ကျွန်တော်တို့ကစစ်တပ်အခုတောက်လျှောက်ဆိုတဲ့တိုက်ပွဲဖြစ်တဲ့စစ်တပ်တွေကရွာတွေနဲ့နှီးလာဆိုတော့အားလုံးကပြေးကြတယ်ဆိုဘယ်သူမှဒီပမာစစ်တပ်နဲ့အထူးရှင်တွဲပြီးတော့နေထိုင်နေဆိုတော့ယုံကြည်ချက်မျိုးကမရှိတဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကထွက်ပြေးကြတာပေါ့ဆိုတော့စစ်ကောင်စီအပေါ်မှာကျွန်တော်တို့အယုံကြည်တော့မရှိတော့ဘူးသူတို့ကလူမဟုတ်ဘူးတရိတ်ဆန်တွေလူမျိုးပဲဒီမရှိဘူးသူဟာပေါ့နော်သူတို့ကတော်တော်လေးရက်ဆက်ရုပ်မာတယ်ဆိုပြီးတော့ကျွန်တော်တို့ကသတ်မှတ်ထားတဲ့အတွက်ကြောင့်စစ်ကောင်စီရဲ့အားလုံးမင်းတပ်မျိုးပေါ်ကနေပြီးတော့ပြန်ဆုတ်ခွာသွားတယ်ဆိုတော့အားလုံးကပြန်သွားမှာပဲလေကြာစစ်တပ်ကမင်းတပ်မျိုးမှာပေါ့ဒီလိုအားအလုံးအရင်ကြီးနေရှိနေသူတွေဘယ်သူမှအဲ့ထဲမှာနေတဲ့ဟာကပေါ့နော်ဟိုလုံခြုံနေသိချတဲ့ဘဝနဲ့နေရမှာမဟုတ်ပဲနဲ့ဒီကစားသားနေရတဲ့သဘောမျိုးနဲ့ပဲနေနေကြမလို့ကျွန်တော်အဲ့လိုပဲထင်ပါတယ်ခင်ဗျာ
။ April 24ရက်ကနေစလာခဲ့တဲ့ချင်းပြည်နယ်ကချင်းလန်ဒီဖ ens force CDF နဲ့စစ်ကောင်စီတပ်ရဲ့တိုက်ပွဲတွေဟာချင်းပြည်နယ်တခွင်မြို့နယ်တိုင်းနှီးပါးမှာရှိခဲ့ပါတယ်။ အခုချိန်ထိနှစ်လအတွင်းတိုက်ပွဲတွေကြောင့် CDF ဘက်ကတေဆုံးသူ30အရက်သား9ယောက်နဲ့စစ်ကောင်စီရဲ့လက်နက်ကင်တပ်တွေကတော့တေဆုံးသူ160ကျော်အထိရှိခဲ့ပါတယ်တိုက်ပွဲတွေမှာစစ်ကောင်စီဘက်က automatic mountain rifle ၊ကြောက်ကြား uniform ၊ဘုံဒီစတဲ့လက်နက်အပြည့်အစုံပါဝင်ပြီးတိုက်ပွဲဝင်ခဲ့ပါတယ်။ CDF ဘက်ကတော့ရမ်းမုံ၊ဘောစီရုနဲ့ပစ်ခတ်ရတဲ့လက်လုံတူမီတဲ့တွေနဲ့သာချင်းတောင်နဲ့တခြားတိုက်ပွဲဝင်ခဲ့တာပါ။ CDF နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအတွင်းမှာလည်းစစ်တပ်ဘက်ကနေအိမ်တွေကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့သလိုအရက်သားတွေကိုလူသားတိုင်းအဖြစ်လဲအသုံးပြုခဲ့ကြပါတယ်ဒါကြောင့်ပြည်သူတွေဟာမြို့တွေရွာတွေမှာမနေရတော့သလိုအသက်60ကျော်အရွယ်တွေစစ်ပေးရှောင်ထွက်ပြေးနေကြရတာပါ။တိုင်းရင်းသားဒေသတွေတဲ့အငိမ့်ချမ်းဆုံးပြည်နယ်တစ်ခုအဖြစ်နှစ်ပေါင်း10ချီတရှိခဲ့တဲ့ချင်းပြည်နယ်မှာအခုလိုတိုက်ပွဲတွေဖြစ်လာတာနဲ့ပတ်သက်ပြီးဖလန်းမြို့ဒေသခံဆရာမတူကတော
့ကျွန်တော်မင်းဆိုရင်တော့တောင်တန်းဒေသဆိုတာငခုကလေးအမအရန်ဘယ်လိုပြောမလဲမဖွင့်ဖြူဘူးပေါ့နော်ဒီအကြီးကားပြောရမယ်ဆိုရင်ဒီချင်းပြည်နယ်ဆိုရင်မဖင်ချူတေးဘူးဒီလူမျိုးတွေမှာဖြစ်ခင်ကလေးကကိုကပဲအမြင်ကရုံးကနေရတဲ့အချိန်မှာပေါ့အခုဒီလူမျိုးကြီးဖြစ်နေတော့အမြင်စစ်ဘေးချောင်ရတဲ့သူတွေလေးရှိရပေါ့နော်အခုတောင်လန်းဒေတာဆိုတာကတိတ်မကြတိတ်ခင်လွန်ခဲ့ဒီငါးနှစ်တောင်မရှိဘူးပေါ့နော်တကယ်ကောင်းကောင်းမွန်မွန်လေးဖွင့်ချူရဲဆိုတာကအဲ့လိုအကြာကြီးအချိန်ယူရပြော့ဘယ်လိုပြောမလဲကိုဖက်အနေနဲ့ဂျူစာဒီအဆူရအနေနဲ့ပန်ဘူပေပြောအဲ့လိုဖြစ်ဖြစ်လေးနဲ့တူးတက်နေတဲ့ဟာပေါ့အင်္ဂလိပ်လိုဆိုရင်တော့တကိကို gradually ပေါ့နော်တကိကိုဖြစ်ဖြစ်လေးတူးတက်ဆောက်ပြုနေတဲ့အချိန်မှာဒီလိုကြီးဖြစ်နေတော့ဒီဟာကြီးပြန်ဆောက်ဖို့ဆိုတော့လုံးဝမစင်စားရဘူးနေမှဆိုရင်လေတွေးရင်းနဲ့ကိုရင်တွေကအရင်နာသွားတာပေါ့နှစ်ပေါင်းအများကြီးပြန်အချိန်ပြန်ယူရတော့မယ့်အချိန်ကြီးမှရက်တည်နေရတယ်ဆိုတာမြင်လာတယ်ပေါ့နော်
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်တောင်ပိုင်းရောမြောက်ပိုင်းသာမကတစ်ဖက်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့တမူးမျိုးနဲ့ပလောဝမျိုးနယ်တွေပါထိခိုက်ပျက်စီးခဲ့ရပါတယ်။မျိုးနယ်စုတွေမြောက်ပြလာတဲ့ချင်းပြည်နယ်အတွက်တော့အချို့မျိုးနယ်စုတွေကလူဦးရေအနည်းငယ်လောက်ပဲရှိတာတွေရွာတရာလောက်ပဲစုယုံနေထိုင်ကြတာတွေကြောင့်လူသားတရံစာတပျက်စီးပျောက်ကွယ်သွားမှာကိုစိတ်ပူနေကြရတယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီရဲ့ကျူးလွန်မှုတွေဟာချင်းပြည်နယ်အပါအဝင်တနိုင်ငံလုံးမှာရှိခဲ့တာကြောင့်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာစီကိုပေးပို့လာတဲ့အမှုပေါင်း၄သိန်းကျော်ရှိတယ်လို့ NUG ရဲ့ဒုတိယအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီလိုကျူးလွန်မှုတွေအတွက်စစ်ကောင်စီကိုတရားစွဲဆိုနိုင်ဖို့စီစဉ်နေတာတွေနဲ့ပတ်သက်ပြီး NUG တရားရေးဝန်ကြီးဦးသိန်းဟူကအခုလိုဆိုပါတယ်။
ကျွန်တော်ချင်းပြည်နယ်မှာဖြစ်တဲ့ကိစ္စနဲ့ကယားပြည်နယ်မှာဖြစ်တဲ့ကိစ္စဟာကျွန်တော် site ကိုဥတည်နေတဲ့လူမျိုးလုံးတပ်ဖြတ်မှုဥတည်နေတဲ့ကိစ္စမျိုးဖြစ်ပါတယ်။တက်တည်တော့ကျွန်တော်တို့ပြရရမယ်။ခုနကအပေါ်မှာပြောခဲ့သလို crime against humanity ကတော့သေချာပေါ့လို့ကျူးတော့နေတယ်။ဒီအတွက်ကတော့ကျွန်တော်တို့ဒါကိုဦးစားပေးပြီးတော့လုပ်တယ်ဘယ်လုံးမှပြင်းလို့မရအောင်။ဒီပြည်နယ်ထဲမှာလည်း war crime နဲ့နောက်ဆုံးကတော့ကျွန်တော် site ဟိုဟာလူမျိုးလုံးတပ်ဖြတ်မှုကိုကျွန်တော်တို့တွဲပြီးတော့တင်နိုင်ဖို့အတွက်ကျွန်တော်တို့စူးစမ်းနေတာဖြစ်ပါတယ်။
ချင်းပြည်နယ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ချင်းအမျိုးသားတပ်ဦး CNF နဲ့အစိုးရအကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို2015အောက်တိုဘာလ15ရက်မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းလှုပ်ဆောင်တာတွေကိုစတင်အကောင်အထည်ဖော်ခဲ့ကြပါတယ်။ဒေသတွင်ခရီးသွားလာမှုတွေလမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးလာတာကြောင့်ခရီးသွားများပြားလာတဲ့ပြည်နယ်တစ်ခုဖြစ်လာတဲ့အပြင်ဖလန်းမြို့မှာချင်းပြည်နယ်ရဲ့ပထမဆုံးလေယာဉ်ကွင်းကိုလည်းတည်ဆောက်နိုင်ခဲ့ပါတယ်။ဒါပေမဲ့ချင်းလူမျိုးတွေရဲ့ငြိမ်းချမ်းရေးကောင်းစဉ်အောက်ကဒေသဖွံ့ဖြိုးရေးအိမ်မက်တွေဟာအာဏာသိမ်းကောင်းစဉ်အောက်မှာပြက်ပြဲခဲ့ရပါပြီ။နိုင်ငံရေးလှိလာတုံ့တက်သူဦးတန်းစိုးနိုင်ကတော့စစ်အာဏာရှင်ကိုအမြင့်ဖြုတ်နိုင်မှုအတွေ့ပူးပေါင်းလှုပ်ရှားမှုတွေလှုပ်ဆောင်တာကအရေးပါတယ်လို့ပြောပါတယ်
။ချင်းပြည်နယ်မှာတောင်တန်းဒေသဆိုတော့အတော်လေးပိတ်ဆို့ရလွယ်ကူတာကိုအဲ့ဒီပုံမှာပိတ်ဆို့ထားတဲ့အနေအထားအောက်မှာဒီလိုလိုကကျွန်တော်တို့နားလည်ပါတယ်။နောက်တစ်ခုကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အန်ယူဂျီနေနေလေအဲဒုံတရားတိရောက်တဲ့အကူအညီလည်းမပေးနိုင်ဘူး။ဒါပေမဲ့မကြခင်မှာပဲချင်းဒေသ၊ကချင်ဒေသ၊ကယားဒေသအဲ့ဒီဒေသတွေရဲ့ဆက်ဆက်လူချမ်းမှုကြီးနဲ့အတူအရေးအကြီးမြေပြင်မှာလည်းဆက်လက်ပေါ်ပေါက် နေပါတယ်အဲ့ဒီလှုပ်ရှားမှုတွေနဲ့အတူတောင်မွတ်တက်တည်စစ်တက်တည်စစ်ကောင်စီရဲ့တက်လုံရွေးတက်ဖွဲ့လည်းပြန်ဆင်းလာကြပါလိမ့်မယ်အဲ့ဒီအချိန်ညရင်တော့ပုံမူကြီးမားတဲ့ပူပေါင်းဆောင်ရွက်မှုကြီးနဲ့ကျွန်တော်တို့ချင်းပြည်နယ်အပေါင်းတတိယလုံးကျွန်တော်တို့လွတ်မြောက်ပြီးတော့စစ်ကောင်စီကိုမြေမြုပ်တင်ချုံနိုင်တဲ့လှုပ်ရှားမှုကြီးတစ်ခုပေါ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်နေဆဲဖြစ်ပါတယ်
ဆန်စွန့်နေကြငင်းချင်ခဲ့တဲ့တောင်ဆလက်မြေချင်းပြည်နယ်အတွက်တော့လက်ရှိအချိန်မှာစစ်အာဏာရှင်ကိုအမြင့်ဖြုတ်တော်လှန်ရေးဟာပုံပန်းတိုင်းတစ်ခုပါအဲ့ဒီပန်းတိုင်းကိုရရှိဖို့အတွက်အခုချိန်မှာတော့ရရလက်နက်ကင်တော်လှန်ရင်ဒေသခံတွေဟာရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်ပျက်စီးရတာတွေရှိနေပါပြီဒီလိုပျက်စီးမှုတွေကိုအမြန်ဆုံးကုစားနိုင်ဖို့ဆိုရင်စစ်အာဏာရှင်ကြဆုံးရေးဟာဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့ပြည်သူတရက်လုံးကခံယူထားကြပါတယ်ဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ